ဘာသာရေးလူမျိုးရေးအတွင်းဆောင်အကြမ်းဖက်ပဋိပက္ခတွေဖြစ်ခဲ့တဲ့ရခိုင်ပြည်နယ်တွင်းကဘာသာရေးနဲ့ငြိမ်းချမ်းရေးအခြေအနေတွေလေ့လာနိုင်မှုနိုင်ငံတကာနဲ့ပြည်တွင်းကဘာသာပေါင်းစုံအဖွဲ့ဝင်တွေဟာသာသနာရေးဝင်ကြီးနဲ့အတူဒီကနေ့ရခိုင်ပြည်နယ်ကိုတွားရောက်နေကြပြီဖြစ်ပါတယ်။မြန်မာနိုင်ငံရဲ့ငြိမ်းချမ်းရေးနဲ့မတူကွဲပြားတဲ့ဘာသာပေါင်းစုံကြားမေတ္တာတရားပြန့်ပွားဖို့အခြေခံပြီးလာရောက်တဲ့ခီးစဉ်အဖြစ်လူကယ်ပြန်ဝင်ကြီးကပြောပြပါတယ်။ဘာသာရေးလက်ကွပ်မှုတွေနဲ့ရန်လိုမုန်းတီးမှုတွေကိုတော့လက်တွေ့ကျတဲ့ဆောင်ရွက်မှုတွေနဲ့ပဲပြည်လည်အောင်ဖြေရှင်းနိုင်မယ်လို့အကဲခတ်တွေကဆိုပါတယ်။အသေးစိတ်ဆက်ပြီးပြောပြပါမယ်။မြန်မာနိုင်ငံကိုရောက်ရှိနေတဲ့ Religion for Peace နိုင်ငံတကာနဲ့ပြည်တွင်းကဘာသာပေါင်းစုံအဖွဲ့ကြီးဟာနိုင်ငံတော်ဤတိုင်းငံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်နဲ့တွေ့ဆုံပြီးတော့နောက်နေပါပဲရခိုင်ပြည်နယ်ကိုသာသနာရေးဝင်ကြီးဒေါက်ဦးအောင်ကိုနဲ့အတူခရီးထွက်သွားကြတယ်လို့လူမှုဝန်ထမ်းကင်ဆယ်ရေးနဲ့ပြည်내နေရာချထားရေးဝင်ကြီးဒေါက်တာဝင်းမြတ်အီးက VOA မြန်မာပိုင်းကိုပြောပါတယ်ရခိုင်ပြည်နယ်အတွင်းသူတို့အဓိကလေ့လာကြမှာကတော့ဘာသာရေးလူမျိုးရေးအသွင်ဆောင်အကြမ်းဖက်တိုက်ခတ်မှုပြစ်ပခါတွေဖြစ်ပွားခဲ့ရာရခိုင်ပြည်နယ်တွင်းကဒေသခံဘာသာရေးကောင်းဆောင်တွေနောက်ဒေသရင်းကအခြေအနေတွေကိုတွားရောက်လေ့လာကြမယ်လို့လူကယ်ပြန်ဝင်ကြီးကပြောပြပါတယ
်သူတို့ဖွဲ့ရအားလုံးပူးပေါင်းပြီးတော့တဖွဲ့တွေလာရောက်ခြင်းအချင်းအကျိုးတရားမှုအများကြီးရှိရပေါ့ဒီနိုင်ငံရဲ့တည်ငြိမ်အေးချမ်းရေးအတွက်ကိုအဲ့တော့သူတို့ကလာရတယ်မကဘူးသူတို့ကအဲ့ဒီမှာတွားလေ့လာမှာကျွန်တော်စာနာရေးဝင်ကြီးလိုက်သွားပြီလေရခိုင်ကြီးပေါ်ကြမှာသူတို့ကလေ့လာတာပေါ့နော်လက်ရှိအခြေအနေသူကလေးလာမယ်ဒီပြန်လေလက်ခံရေးစခန်းကြီးလည်းရှိမယ်အဲ့တော့သူတို့ကတော့သွားပြီးတော့တကယ်ဟိုနပုတ္တူကြီးသွားကြတာပေါ့နော်အဲ့ဒီအဖွဲ့ကဲမှာပါဝင်တဲ့အကုန်ဓာတ်တွေဆက်ရှိဦးဒီမှာစေအဲ့ဒီအကုန်လုံးတော့မဟုတ်ဘူးအဲ့ဒီကအဖွဲ့ဝင်တွေကဒီအကောင်းဆောင်ဘိုင်းနေနဲ့ကြာနေတဲ့လူတွေပေါ့နော်အဲ့ဒါသွားကြပါလေလက်ရှိအခြေအနေလည်းသိရမယ်ကိုရောင်းရယ်လည်းသူတို့တွေ့ဆုံဆွေးနွေးတာတွေလည်းလုပ်ချင်လုပ်မယ်ပေါ့နော်ကျွန်တော်ထင်တာတော့စာသာရေးဝန်ကြီးကလိုက်တော့ဟာ
ဘာသာပေါင်းစုံလိုက်ပါလာတဲ့ကိုယ်စားလှယ်အဖွဲ့နဲ့နိုင်ငံတော်ဤတိုင်းနိုင်ငံပုဂ္ဂိုလ်တော်ဆန်းစုကြည်တို့နိုင်ငံသားရေးဝန်ကြီးဌာနမှတွေ့ဆုံကြတဲ့အချိန်မှာတော့အထူးသဖြင့်မြန်မာနိုင်ငံတွင်ငြိမ်းချမ်းရေးရဲ့အရေးပါပုံမြန်မာနိုင်ငံရဲ့ငြိမ်းချမ်းရေးနဲ့ဖွံ့ဖြိုးတိုးတက်ရေးအပြန်အလှန်အမိတမ်းပြုမှုတွေအပေါ်မှာသူတို့ရဲ့အမြင်သဘောထားတွေကိုဆွေးနွေးခဲ့တယ်လို့ဒေါက်ဆန်းစုကြည်ဘက်ကလည်းငြိမ်းချမ်းရေးနဲ့မြစ်တာတရားပြန်ပွားရေးအတွက်သူ့အနေနဲ့ကြိုးပမ်းဆောင်ရွက်နေကြောင်းမြန်မာနိုင်ငံအတွက်သာမကအနာဂတ်လူ့အဖွဲ့အစည်းအတွက်လူတိုင်းကငြိမ်းချမ်းရေးနဲ့မြစ်တာတရားကိုဆောင်ရွက်ပေးကြဖို့အားပေးလှုံ့ဆော်ပေးပါလို့မြစ်တာရက်ခံခဲ့ကြောင်းတွေ့ဆုံပွဲမှာကိုယ်တိုင်တက်ရောက်ခဲ့တဲ့လူကယ်ပြန်ဝင်ကြီးဒေါက်တာဝင်းမြတ်ကြီးကပြောပါတယ
်ငြိမ်းချမ်းရေးနဲ့ဖွံ့ဖြိုးတဲ့မှုဒါအပြန်လာရှိဆက်နေတယ်ဆိုတာကိုသူတို့တွေကပြောတယ်လေအဲ့ဒီအတွက်ကိုဒီငင်းငယ်ရေးနဲ့ကွန်ပျူတာတွေရှိဆက်နေတဲ့ကြောင့်ဒီဘာသာပေါင်းစုံပါဝင်တဲ့ကိုယ်စားလှယ်အဖွဲ့တွေဟာဒီငင်းငယ်ရေးအတွက်ကိုဥတီဆောင်ရွက်တဲ့ကိစ္စတွေသူတို့ဆောင်ရွက်နေတာရှိတယ်ပေါ့ဒါကြောင့်မလို့ဒီလိုမျိုးသူတို့ကလာရောက်တွေ့ဆုံတာဖြစ်တယ်အဲ့တော့ဒီလုပ်နေတဲ့လုပ်ငန်းရှင်တွေမှာဒီဘာသာပေါင်းစုံအဖွဲ့ကကိုယ်စားလှယ်တွေအနေနဲ့သူတို့ဒီတကယ်ပဲဒီလူတွေကိုမိတ္တန်ထားပြီးတော့ဆောင်ရွက်နေတဲ့အကြောင်းတွေပေါ့အဲ့ကြတော့ဒေါက်ဆန်းစုကြည်လည်းပြန်ပြောတာကတော့ဒီငင်းငယ်ရေးနဲ့မိတ္တန်တရားပြန့်ပွားရေးအတွက်ကိုဘာသာတိုင်းရဘာသာတိုင်းရအားလုံးတော့ချေချေအောင်ဒီကနေ့ဘာသာပေါင်းစုံပေါ့နော်ပါဝင်လာကြတဲ့ပါဝင်လာပြီးတော့သူတို့ကနေပြီးတော့သူတို့ကဒါငင်းငယ်ရေးနဲ့မိတ္တန်တရားဆက်ရှိရေးအတွက်ဘာသာတိတိယပေါ့နော်အဲ့ဒီဟာကိုတကယ်တော့ဘာသာတိတိမှဒီမိတ္တန်တရားဆိုတာရှိရဲကြောင်ကြောင်နဲ့ငင်းငယ်ရေးဆိုတာရှိဖြစ်ဥတည်တဲ့လမ်းစဉ်လေးကြီးပဲအကုန်လုံးပါပေါ့နော်အဲ့တော့အဲ့ဒါတွေကတကယ်ပဲဟိုအကျိုးရှိတဲ့ကိစ္စတွေပေါ့ဘာသာအတိတ်ငြိမ်းချမ်းရေးရရှိလို့တယ်မေတ္တာတရားရှိကြတယ်ဆိုဘာသာတိုင်းမှာမေတ္တာတရားဆိုပါတယ်ပေါ့မေတ္တာတရားကိုအဓိကထားပြီးတော့ဆောင်ရွက်ကြဖို့အထားပါပဲအဓိကအထိချုပ်ကြရအောင်လေ
အခုလိုမျိုးဘာသာပေါင်းစုံကအရှင်မြတ်ကိုယ်စားလှယ်အဖွဲ့မြန်မာနိုင်ငံကိုလာရောက်တဲ့အပေါ်ကြိုးစိုးလက်ခံနေမယ်လို့ဘာသာတရားဖိနှိပ်မှုတွေမတူကွဲပြားမှုတွေအပေါ်မှာအမုန်းတရားတွေပွားများနေစေမြန်မာနိုင်ငံတွင်အထူးသဖြင့်ရခိုင်ပြည်နယ်လိုနေရာမျိုးမှာတော့ဘာသာပေါင်းစုံချစ်ချင်ရေးနဲ့အမှန်တကယ်ငြိမ်းချမ်းရေးရဖို့ဆိုရင်တော့ဒေသတွင်းလူမှုအတိုင်းဝိုင်းကြလက်ကျကြတဲ့လှုပ်ဆောင်မှုတွေနဲ့ပဲဖြေရှင်းနိုင်မယ်လို့နိုင်ငံရေးအကဲခတ်ဒေါက်တာခင်စုံဝင်းကတုံ့တက်ပါတယ
်။နောက်ဆုံးမဆောင်ရတဲ့အကြောင်းစိုးခေါ်သွားတဲ့သဘောမျိုးဖြစ်နေတာဟာနော်။အဲ့တော့ဒီကတည်းကရှိနေဆိုရင်လည်းသူတို့ဒီအချက်အတဲတွေကရမ်းတွေ့နေပြီ။ဒါကမှဆိုရင်တော့ဟိုဘာသာရေးဖိုင်လက်ချက်တွေခရရုကုနေရပြီ။နော်ရခိုင်ကိုတခြားနည်းနဲ့လည်းဘလို့မှမဖြစ်တော့ဘူး။ရှင်ရဲတခေးရမ်းရမ်းရမ်းရမ်းလာပြီနော်။ဒီကတော့ဖြစ်လာပါခေဖာသာတို့နော်မော်စီတို့ဆရာတော်တို့ဘာလို့ကတော့ကျတော့ပြေကုပြေးပါဆိုခေါ်သွားတဲ့သဘောမျိုးဖြစ်နေတယ်။ဆိုတော့တကယ်တခြားလူတွေကြားတဲ့နည်းလမ်းဆိုတာကလည်းမျိုးစုံရှားနေနိုင်ငံတကာကဘာလို့အကောင်းဆောင်နေတွိုင်းနေတွားခြင်းအဖြစ်ဖြေပေါ်မလားဆိုတော့တခုတော့ခြေတိုင်းတခုတော့ဖြစ်သွားနိုင်တယ်။ဒါကြတော့ဒီနှစ်ခါလာနဲ့ဟိုဘာသာပေါင်းစုံဖွဲ့နေဆိုတာကတော့ပြည်တွင်းကရှုပ်လက်လာရှိနေရှိနေလေ
။
အခုတော့အဆင်ပြေတာတို့သိမတွေ့သေးဘူး။အဲကြောင့်တို့ဒီစားတော့ကြောက်မယ်ဆိုရင်တော့ဟိုနည်းနည်းတော့ခြေနေရတော့ရုပ်တရုပ်တာရှိတယ်လို့ပြောမှာပဲ။
ကလေးချင်းစော်ပြီးနိုင်ငံတကာဘာသာရေးခေါင်းဆောင်တွေအပါအဝင်ပြည်ပကဘာသာတောင်းဆိုအဖွဲ့ဝင်ပေါင်းအားလုံး18ဦးပါဝင်တဲ့အဖွဲ့ဟာမြန်မာနိုင်ငံပြည်ဘာသာရေးနဲ့ညီညွတ်ရေးဆောင်ရွက်ချက်တွေကိုလေ့လာနေကြတာဖြစ်ပြီးဒီဘာသာပေါင်းဆိုအဖွဲ့ရဲ့ကိုယ်စားလှယ်အဖွဲ့အနေနဲ့မြန်မာနိုင်ငံပြည်ဘာသာမတူလူမျိုးကွဲတွေကြားဖြစ်ပွားနေစဉ်အမုန်းတရားတွေနဲ့တင်းမာနေတဲ့ပြည်ပခါတွေအရေးပြည့်လဲအောင်လို့မြစ်တာတရားနဲ့ဂျားဝင်ဖြည့်ရှင်းနိုင်မှုမျှော်လင့်တယ်လို့လည်းရခိုင်ပြည်နယ်အရေးထက်တဲ့ဝင်ဆောင်ရွက်ပေးနေတဲ့ပြည်ထောင်စုဝန်ကြီးဒေါက်တာဝင်းမြတ်အေးက VOA မြန်မာပိုင်းကိုပြောပါတယ်ရှင်။